အမေရိကန်ပြည်ထောင်စုမြောက်ဒါကိုတာပြည်နယ်မှာကိုဗစ် -19 ကြောင့်အော်တိုဘားလအစောပိုင်းကသေဆုံးသွားခဲ့ရသူကိုယ်စားလှယ်တဦးနိုဘားလမှာကျင်းပတဲ့ပြည်နယ်ဥပဒေပြုလွှတ်တော်ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမည်အမှတ်၈နေရာအတွက်ဝင်ရောက်ရှင်ပြိုင်တဲ့ Dave Andel ကကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်အော်တိုဘားလ9ရက်နေ့ကသေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူမှာတခြားရောဂါအခမ်းရှိနေတာတွေကြောင့်နောက်ဆက်တွဲကျမရဲ့ပြဿနာတွေနဲ့သေဆုံးခဲ့ရတာလို့လည်းသူမိသားစုက Facebook စာမျက်နှာမှာရေးသားထားတာဖြစ်ပါတယ်။ Andel ကွယ်လွန်ခဲ့ပေမဲ့သူနိုင်ရရင်သူ့နေရာမှာကော်မတီတစ်ခုကအစားထိုးလူရွေးချယ်တာဒါမှမဟုတ်မဲဆန္ဒရှင်တွေကအထူးရွေးကောက်ပွဲတစ်ခုလုပ်ဖို့တောင်းဆိုတာမျိုးလုပ်နိုင်တယ်လို့ပြည်내ရှေ့နေကြုတ်ကပြောပြီးမှရွေးကောက်ပွဲအာဏာပိုင်တွေကသူ့နာမည်ကိုမဲပြပေါ်မှာဆက်ပြီးထားရှိဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဂျိုတင်မဲပေးတာတွေစတင်လှုပ်ဆောင်နေပြီဖြစ်တာကြောင့်လည်းအခုလိုဆုံးဖြတ်ခဲ့ရတာဖြစ်ပါတယ်။မြောက်ဒါကိုတာပြည်내အလဲပိုင်းဘစ်မတ်မျိုးမြောက်ပဲမဲဆန္ဒနယ်ပြည်အမှတ်ရှိလွတ်တော်ကိုယ်စားလှယ်နှစ်နေရာအတွက်အန်ဒါနဲ့တခြားကိုယ်စားလှယ်လောင်းတစ်ဦးဖြစ်တဲ့ဒိဗ်နာရင်းတို့အတူအဖွဲ့ဖွဲ့ပြီးပါဝင်ရှင်းပြရင်းခဲ့ကြတာဖြစ်ပါတယ်။သေဆုံးခဲ့သူအန်ဒါလ်ဟာမြောက်ဒါကိုတာပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးရင်ဆိုင်နေရချိန်မှာရောဂါကူးစက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျ။